အစိုးရသည်အနေနဲ့ပြီးခဲ့တဲ့ရက်ပိုင်းကဖွဲ့စည်းပေးလိုက်တဲ့ရခိုင်ပြည်နယ်ဆိုင်းရအကြံပေးကော်မရှင်မှနိုင်ငံတကာကပုဂ္ဂိုလ်တွေပါဝင်တာမို့ရခိုင်မျိုးသားပါတီကကန့်ကွက်လိုက်ပြီးတခြားနိုင်ငံရေးပါတီတချို့ကလည်းဒီကော်မရှင်ပေါ်မှာစိုးရိမ်မကင်းဖြစ်ကြောင်းပြောဆိုထားပါတယ်။ကုလသမဂ္ဂအထွေထွေအထွေမှုချုပ်ဟောင်းကိုဖီအာနန်ဦးဆောင်မဲ့ရခိုင်အကြံပေးကော်မရှင်မှာနိုင်ငံတကာပုဂ္ဂိုလ်၃ဦးပြည်တွင်းကပုဂ္ဂိုလ်၆ဦးနဲ့ဖွဲ့စည်းထားတာပါ။သတင်းအပြည့်စုံကိုတော့ VOA သတင်းတော့မမြင့်မြင့်ခိုင်ကတင်ပြပေးထားပါတယ်ခင်ဗျာ
။ဟုတ်ကဲ့။ကုလသမဂ္ဂအထွေထွေအထွေမှုချုပ်ဟောင်းကိုဖီအာနန်ဦးဆောင်မဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ကိုဖျက်သိမ်းပေးဖို့ရခိုင်အမျိုးသားပါတီကတောင်းဆိုလိုက်ပါတယ်။ပြည်ခံဖြိုးပါတီနဲ့မျိုးသားဒီမိုကရေစီအင်အားစုပါတီ NDF တို့ကလည်းဒီကော်မရှင်ရဲ့ရည်တည်ချက်အပေါ်စိုးရိမ်ကြောင်းကော်မရှင်ရဲ့လှုပ်ဆောင်ချက်တွေအပေါ်စောင့်ကြည့်သွားမှာဖြစ်တဲ့အကြောင်းသဘောထားထုတ်ပြန်ထားပါတယ်။ဩဂတ်စ်လ24ရက်နေ့ကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ရုံးကဖွဲ့စည်းလိုက်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ကိုနိုင်ငံတကာကပုဂ္ဂိုလ်တွေပါဝင်ဖွဲ့စည်းပေးထားတာကြောင့်ဒီကော်မရှင်အပေါ်ကန့်ကွက်ရခြင်းဖြစ်တယ်လို့ရခိုင်မျိုးသားပါတီရဲ့ဒုတိယဥက္ကဋ္ဌဒေါ်အင်းနုစိန်ကအခုလိုပြောပါတယ
်။ဒီတွင်ကိစ္စကိုနိုင်ငံတကာကိစ္စလို့ပုံဖော်လိုက်တယ်ဆိုတဲ့အကြောင်းကိုပြည်တွင်းကိစ္စကိုရှေ့ကလည်းပဲစုံစမ်းရေးကော်မရှင်တွေဖွဲ့ပြီးတော့အစီရင်ခံစာထုတ်ပြန်ပြီးတဲ့အစီရှိတယ်။အဲ့ဒီအစီရင်ခံစာပါလုပ်ငန်းစဉ်တွေအတိုင်းဆက်လက်ဆောင်ရွက်ဖို့အစားနိုင်ငံသားကပုဂ္ဂိုလ်၃ဦးဥက္ကဋ္ဌအပါအဝင်ပေါ့နော်ဖွဲ့စည်းလိုက်တာကိုကျွန်တော်တို့အနေနဲ့ဒီအနေဒေသခံနိုင်ငံသားတွေအနေနဲ့အခွင့်အရေးတွေကိုဖြည့်ပါလာနိုင်တဲ့နိုင်ငံတော်ရဲ့အရှုံးရှာအာဏာကိုပါဖြည့်ပါရရောက်နိုင်တဲ့အနေအထားရှိတယ်လို့သုံးသပ်တဲ့အတွက်ကျမတို့ကကောက်ကွက်ရတာဖြစ်ပါတယ်။အဓိကကတော့နိုင်ငံတကာကပုံကိုယ်တွေပါဝင်ပြီးတော့ဖဲ့တာကိုကြိုက်တာပါ
။အစိုးရအသစ်အနေနဲ့ကော်မရှင်အသစ်ထပ်ဖွဲ့စရာမလိုပဲပြီးခဲ့တဲ့သမရဦးသိန်းစိန်အစိုးရလက်ထက်ရခိုင်ပြည်နယ်အရေးစုံစမ်းရေးကော်မရှင်ကထုတ်ပြန်ထားတဲ့အစီရင်ခံစာပေါ်အခြေခံပြီးရခိုင်ပြည်နယ်အရေးအဖြေရှာဖို့ပို့ပြီးလိုအပ်တယ်လို့ဒေါ်အင်းနုစိန်ကဆိုပါတယ်။ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်မှာနိုင်ငံတကာကသူတွေပါဝင်ဖွဲ့စည်းပေးလိုက်တာဟာပြည်ရင်းရေးကိုနိုင်ငံတကာအရေးကိစ္စလို့ပုံဖော်ပြီးအမျိုးသားရေးနဲ့နိုင်ငံတော်လုံခြုံရေးကိစ္စကိုအလေးမထားဘူးလို့ပြည်ခိုင်ဖြိုးပါတီကစွပ်စွဲလိုက်ပြီးအမျိုးသားဒီမိုကရေစီအင်အားစုပါတီကလည်းအမျိုးသားအကျိုးစီးပွားကိုထိခိုက်မှာစိုးရိမ်ကြောင်းသဘောထားထုတ်ပြန်ထားတာပါရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်နဲ့ပတ်သက်လို့အမျိုးသားဒီမိုကရေစီအင်အားစုပါတီ NDF ရဲ့ဥက္ကဋ္ဌဦးခင်မောင်ဆွေကတော့အခုလိုပြောပါတယ်
ဒီရေးကိစ္စမှာနိုင်ငံတကာပုဂ္ဂိုလ်တွေဟာနိုင်ငံတကာအဖွဲ့အစည်းကြီးကနေပြည်ထောင်စုလို့ခံပြောရနေပဲတော်တော်လေးလာပါဆိုရင်တော့ကျွန်တော်တို့ပြောဝယ်ရအကြောင်းမရှိပါဘူးအချုပ်ချာအာဏာပိုင်နိုင်ငံတစ်ခုအထက်မှာရှိနေအချုပ်ချာအာဏာပိုင်နဲ့အစိုးရတရက်ကနေပြီးတော့နိုင်ငံတကာပုဂ္ဂိုလ်တွေကိုထည့်သွင်းပြီးတော့လုပ်တဲ့ဟာကမြန်မာနိုင်ငံအချုပ်ချာအာဏာအထက်မှာတော့ဖြစ်တင်တာမဖြစ်တင်ဘူးလားနောက်တစ်ခါမြန်မာနိုင်ငံအကျိုးစီးပွားကိုဟိုတကယ်တမ်းဟိုဆောင်ရွက်မဲ့ပုဂ္ဂိုလ်မျိုးဖြစ်တယ်မဖြစ်ဘူးကျွန်တော်တို့လည်းဥပဒေကွဲပါတယ်ကျွန်တော်ဒီနေ့ဖုန်းချက်လို့မြန်နေမှာဘာလို့လို့အကောင်းဆုံးကတော့မြန်မာနိုင်ငံမှာရှိနေတဲ့ဒီမွတ်စလင်ဘာသာဝင်အခြေခဲတွေဂုဏ်သိက္ခာရှိတဲ့ပုဂ္ဂိုလ်တွေရခိုင်ဘက်ကလည်းဒီဒုတိယသိက္ခာဂုဏ်သိက္ခာရှိတဲ့ပုဂ္ဂိုလ်တွေအပါအဝင်အလူခွေကော်မရှင်မျိုးဒါကပြောခဲ့သည်ရခိုင်မျိုးမျိုးအဖွဲ့ဥက္ကဋ္ဌအစသည်ပြန်မျိုးတွေနဲ့တွားပြီးတော့ကျွန်တော်လေ့လာမယ်ဆိုရင်တော့ကျွန်တော်တို့ဒီပေါ်မှာကျွန်တော်တို့အကြောင်းထုတ်ပြန်စရာအကြောင်းလည်းမရှိပါဘူးပြည်တွင်းရေးကမှဖြစ်တဲ့ကိစ္စတွေကိုပြည်ထောင်စုနေတဲ့ပုဂ္ဂိုလ်တွေကပဲကန့်သက်ဖြေရှင်းတဲ့ဆိုတဲ့အယူအဆကကျွန်တော်တို့ဒါကိုကျွန်တော်ရှင်းလင်းပြထားတာပ
ါကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်အပြင်လက်ဘရွန်နိုင်ငံယဉ်ကျေးမှုဝန်ကြီးဟောင်းဂါဆန်ဇလန်နဲ့ကုလသမဂ္ဂ EID ရဲ့အစီအစဉ်အထူးကြံပေးဗန်ဒန်အာဆန်တို့လည်းရခိုင်ပြည်နယ်အကြံပေးကော်မရှင်မှာပါဝင်ပြီးပြည်ရင်းကတော့မြန်မာနိုင်ငံလူ့ခွင့်ရေးကော်မရှင်ဥက္ကဋ္ဌဦးဝင်းမြငင်းချင်းမြတ်တာအဖွဲ့ကဦးအေးလွင်ရခိုင်စာပေနဲ့ယဉ်ကျေးမှုအသင်းကဒေါ်စောခင်တင်စတဲ့သူတွေပါဝင်ပါတယ်အစိုးရအသစ်အနေနဲ့ဖွဲ့စည်းလိုက်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်အနေနဲ့သူတို့ရဲ့တွေ့ရှိချက်တွေကိုနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ကသဆင့်မြန်မာအစိုးရထံကိုတင်ပြမှာဖြစ်ပါရှင်